ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းမြန်မာအလို့သမားတွေနဲ့ဒုက္ခသည်တွေရဲ့လူမှုရေးကျန်းမာရေးဆိုင်ရာလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့မဲဆောက်မြို့အခြေဆိုင်မဲရော်စည်းကမ်းကဒေါက်တာစင်တီယာမောင်ကိုထိုင်းနိုင်ငံအရှေ့မြောက်ပိုင်းလာအိုနယ်စပ်ကအထင်ကရတက္ကသိုလ်တစ်ခုဖြစ်တဲ့ဥဘွန်ရချတနီတက္ကသိုလ်ကနေပြီးတော့ဆေးပညာဆိုင်ရာဂုံတူးဆောင်ဒေါက်တာဖွဲ့ကိုချီးမြှင့်ဖို့ရှိပါတယ်။ဒီအကြောင်းသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံရဲ့အထင်ကရတက္ကသိုလ်တွေကထိုင်းလာအိုနယ်စပ်မှာတည်ရှိတဲ့ဥပွန်ရက်ချက်တနီယူနီဗာစီတီကနေလာမဲ့ဒီဇင်ဘာလ18ရက်နေ့မှာရွှေပြောင်းလုံသမားတွေဒုက္ခသည်တွေနဲ့မိဘမဲ့ကလေးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့မဲတော်ဆေးကန်းကဒေါက်တာစင်တီယာမောင်ကိုဆေးပညာဆိုင်ရာဂုဏ်သူဆောင်ပွဲပေးရမှာဖြစ်ပါတယ်။နှစ်ပေါင်း20ကျော်အတွင်းထိုင်းတက္ကသိုလ်တွေဘက်ကနေပေးရတဲ့ဆုဖြစ်တဲ့ဆေးပညာဆိုင်ရာဂုဏ်သူဆောင်ဒေါက်တာပွဲကိုပထမဦးဆုံးအကြိမ်ဖြစ်မြန်မာလူမျိုးတူဦးဖြစ်တဲ့ဒေါက်တာစင်တီယာမောင်ကရရှိခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒေါက်တာဘွဲ့ချီးမြှင့်ခံရတဲ့အတွက်ဂုဏ်ယူကြောင်းဒေါက်တာစင်တီယာမောင်ကပြောကြားခဲ့တဲ့အပြင်အင်းနီနာချင်းနိုင်ငံတွေနဲ့ရင်းရှိမာနယ်စပ်ချင်းချင်းရဲမားရေးကိစ္စဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖလှယ်မှုတွေကိုပုံမလုံးဆောင်သွားနိုင်မှာဖြစ်တယ်လို့အာဆီယံနိုင်ငံတွေအနေနဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေလုပ်တဲ့အခါမှာနယ်စပ်ကကျန်းမာရေးလူမျိုးရေးဆိုင်ရာတွေကိုပုံမလုံးဆောင်နိုင်ဖို့အတွက်တွန်းအားပေးဆောင်ရွက်သွားမယ်လို့ပြောသွားပါတယ်။
ဒီလူတို့ကျမအဆင်ရတဲ့ကိစ္စဆိုတော့ဗာရစ်ပေါ်ဒီနေဆက်တွေသားမှာရှိတဲ့ဒီလူတို့တွေပေါ့ဟိုတောင်နေဆက်ဖြစ်စီထိုင်းနေဆက်ဖြစ်စီပဲเนาะကျွန်တော်တို့လည်းအတွင်ကြတာနေအလားကြတာနေတူကြတယ်လေဒီရှေ့ပြောင်းလူတို့တွေနဲ့လှုပ်လှုပ်ရတာတို့နောက်တော့ဒီဘိုးဘွားနေတော့တရက်ဆက်ဆံနေတဲ့အချိန်လေးမှာညစမှာရှိနေတဲ့လူတို့တွေအတွက်ဒီကနေ့နေ့သက်ခွင့်ရအောင်လို့ကျမအေးကိုဆောင်မှုတွေလက်လက်မီအောင်လို့ဆောင်ရပေးနေတယ်အမှန်တကယ်ဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးကျမတို့ရဲ့လုပ်ငန်းဒီပုံမှာလည်းသူတို့တက္ကသိုလ်တွေအပြည့်အစုံပြုတော့တဲ့ဆိုကြောင့်ဒါကျမတို့ပြည့်လည်နောက်ပိုင်းမှာလူနဲ့ဆက်တည်တာရေးရဟိုကျမရေးလုပ်ငန်းတွေကိုဆောင်ရွက်တဲ့အခါမှာအမြင်လေးအသိပညာလေးဆက်လက်လို့ရတယ်အသိကျုံလေးဆက်လက်လို့ရတယ်ပူပေါင်းဆောင်ရွက်ပုံမှန်ကြောင့်လည်းသူအများကြီးပဲအခင်အခါကောင်းနေရှိတယ်လို့လည်းတကယ်အထူးသဖြင့်တော့ဒီလူတို့တွေဆရာတဲ့မှာဒီကနေ့ဆောင်ရည်လေးကိုဆောင်ရည်နေတဲ့ဒီတင်နိုင်ဆက်မိုက်ဌာနလေးကမှပူပေါင်းဆောင်ရည်မှုတွေပို့တော့ကောင်းမှုရလဲဆိုရင်တော့เนาะဒီအာဆီယံနိုင်ငံတွေအတွက်ဒီစီးပွားရေးပူပေါင်းမှုပဲဆောက်ဆိုင်နေတဲ့အချိန်မှာပညာရေးဆက်မိုက်ရေးနဲ့ဒီကလေးဒီမြန်မာပြည်ရဲ့အကောက်အွယ်ရရှိမှုကိုကျွန်တော်တို့ဆက်လက်ပြီးတော့ဒီဆိုရည်နဲ့တတ်ထက်ပို့တော့ဆောင်ရည်ဖို့ကျွန်တော်တို့ဆက်လက်ကြိုးစားတော့မှာပေါ့
အခုလိုမျိုးဒေါက်တာစင်တီယာမောင်ကိုစုပေးအပ်ခဲ့တာကြောင့်ဒေါက်တာစင်တီယာမောင်လုပ်နေတဲ့အလုပ်တွေပေါ်မှာအကျိုးသက်ရောက်မှုတွေများလာမှာဖြစ်ပြီးမြန်မာကလေးငယ်တွေရဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းနိုင်ငံကတက္ကသိုလ်တွေကနေပို့ပြီးတော့အကူအညီပေးလာလိမ့်မယ်လို့ယူဆကြောင်း Open University Australia ရဲ့မြန်မာနိုင်ငံပညာသင်ဆုဆိုင်ရာတာဝန်ခံဆရာဦးသိန်းနိုင်ကပြောပါတယ
်ထိုင်းတက္ကသိုလ်ကနေပြီးတော့ဒီကွန်ပျူတာဒေါက်တာကိုချင်းမြင်တာအင်တာနက်မှဟိုထူးခြားပါတယ်အင်တာနက်မှလည်းပဲကွန်ပျူတာခေါင်းပြီးတော့လုပ်နေတဲ့လုပ်ငန်းတွေပေါ်မှာအများကြီးသက်ရောက်မှုအတိအကျပြုမှုနောက်ပြီးတော့လည်းဟိုရှေ့ဆက်မဲ့ဒီ plan ကပေါ့နော်ဒီလုပ်ငန်းတွေကိုလည်းအများကြီးဖောက်ကူပြနိုင်ပါတယ်အခုတကယ်တော့တက္ကသိုလ်ကစေဘဆိုင်ရာပညာရှင်ကွန်ပျူတာဒေါက်တာကိုသိရဖြစ်တဲ့ဒီစီးပညာကျန်းမာရေးလုပ်ငန်းတွေမကပဲနဲ့ဒီဒီပညာရေးစံပုံမှုတွေထိုင်းနိုင်ငံနဲ့ပေါင်းကူးနိုင်တဲ့အစီအစဉ်တွေအတွက်အပြင်ကိုလူမှုကေကေလုပ်ငန်းတွေအတွက်ပါအများကြီးပဲအထောက်အပံ့ဖြစ်ပါတယ်
ဒေါက်တာစင်တီယာမောင်ဟာ1990ခုနှစ်မှာမဲတော်ဆေးကန်းကိုစတင်တည်ထောင်ခဲ့သူတဦးဖြစ်ပြီးကရင်ပြည်နယ်စပ်တလျှောက်ကဒုက္ခသည်တွေနဲ့ရွှေပြောင်းလုံသမားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့ရုံသာမကမြန်မာပြည်ရင်းကနေမဲတော်ဆေးကန်းကိုလာရောက်ကြတဲ့လူနာအများအပြားကိုလည်းစေဝါကုသပေးခဲ့သူဖြစ်ပါတယ်။မဲတော်ဆေးကန်းစတင်တည်ထောင်စဉ်ကကရင်လေးလုံးနဲ့စခဲ့ပြီးအခုချိန်ထိဆိုရင်လူနာပေါင်း34,000ကျော်ကိုကုသပေးနိုင်ခဲ့တာပါ။ကလေးငယ်ပေါင်း3,000ကျော်ကိုမဲတော်ဆေးကမ်းမှာပဲမွေးဖွားနိုင်ခဲ့ပြီးတောင်းမ1,000ကျော်စာတင်နေတဲ့ကလေးဖွံ့ဖြိုးတိုးတက်မှုစင်တာလို့အမည်ပေးထားတဲ့ရွှေပြောင်းစာတင်ကျောင်းကိုလည်းထူထောင်နိုင်ခဲ့ပါတယ်။ဒါအပြင်ဆေးဘက်ဆိုင်ရာသင်တန်းပေါင်းများစွာကိုလည်းပို့ချနိုင်ခဲ့ပြီးသူမဟာအမေရိကန်၊ဂျပန်၊ဖိလစ်ပိုင်၊ဟောင်ကောင်၊ထိုင်ဝမ်၊ဂျာမနီ၊စပိန်ကပေးအပ်တဲ့ဆုတွေအပြင်မကြသေးခင်ကပဲအော်စတြေးလျနိုင်ငံကပေးတဲ့ဆစ်ဒနီငင်းငယ်ရေးဆုကိုလည်းရရှိထားသူဖြစ်ပါတယ်ရှင်။